Welcome to the Voice of America in Burmese.
မြန်မာနိုင်ငံကမှာတော်ရရှိများရှင် VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်မတ်လ26ရက်နေ့သတင်းကနေညနေခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC ကနေ line meter 1629.29 ရောင်းနဲ့တိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနောင်လပိုက်ပါဒီကနေ့အစီအစဉ်မူဖြစ်တာဝန်ယူသွားမှာပါရှင
်မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါအရက်သားရှာနဲ့ချီတည်ဆုံးခဲ့ရတယ်လို့ပြောဆိုခံထားရတဲ့အီရန်နိုင်ငံမိုးဆူးမြို့တွင်လေကြောင်းဖိုက်ခတ်မှုတွေကိုဆောင်ရွက်ခဲ့တဲ့အကြောင်းအမေရိကန်အရာရှိတွေကအတည်ပြုထားပါတယ်ဟောင်ကောင်ကျွန်းမှာတော့အုတ်ချုပ်ရေးမှုတဲ့အဖြစ်အမျိုးသမီးတဦးကိုပထမဆုံးအကြိမ်ဖြစ်ရွေးကောက်တင်မြှောက်ပါတယ်။အမေရိကန်ပြည်ထောင်စုအိုဟိုင်းယိုပြည်နယ်ကနက်ကလိုက်တစ်ခုမှာတော့ဒီကနေ့ပြစ်ခတ်မှုဖြစ်တာကြောင့်ဒါဇင်နဲ့ချီပီတန်းရရပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်ကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်
။ပါပါပြီရှင်။ဒီကနေ့နားဆင်ရမယ့်တွင်တွေထဲမှာတော့ဧပြီလ၁ရက်နေ့မှာကျင်းပမယ့်2019ကြားဖြတ်ရွေးကောက်ပွဲအတွက်ပါတီတီးကမဲဆွယ်စည်းရုံးနေကြပြီဖြစ်ပါတယ်။ဒီကြားဖြတ်လက်လက်ရွေးကောက်ပွဲမှာဘယ်ပါတီတွေကအနိုင်ရချိန်များသလဲဆိုတာကိုတော့
တိုင်းသားဒေသတွေမှာမွန်ဥပါချောင်းစုံလိုနေရာမျိုးနောက်ရှမ်းပြည်လိုနေရာမျိုးတွေမှာတော့တိုင်းသားနိုင်ငံရေးပါတီတွေပို့ပြီးတော့အခြေအနေကောင်းတယ်လို့အဲ့လိုတွက်ချလို့ရပ
ါလွတ်တော်ကိုစလဲဟောင်းဦးရဲထွန်းတုံးသက်ခဲ့တာဖြစ်ပါတယ်အပြည့်စုံနောက်ပိုင်းမှာတင်ဆက်သွားမှာပါဒါအပြင်နျူကလ িয়ার လက်နက်ပိတ်ပင်ရေးအတွက်စာချုပ်တဲ့သတင်းနဲ့နောက်ပိုင်းမှာတော့ကျမရဲ့သတင်းဆောင်ပါကိုနားဆင်ရမှာပါဒီလိုသတင်းဆောင်ပါတွေတိုင်ခင်မှာတော့အရင်ဆုံးတော့ထိုက်တက်ရောက်သတင်းတွေကိုမတိုင်ကြီးထိုင်တဲ့ကိုရန်နိုင်တို့ကကြီးညာပေးပါအောင်ရှင်
အီရန်နိုင်ငံမိုဆူးမြို့ကိုအစ္စလာမ်ရဲ့အစွန်ရောက် IS စစ်သွေးကြွတွေလက်ကပြန်လည်တိမ့်ပိုင်နိုင်ရေးတိုက်ပွဲတွေအတွင်းအမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရက်သားတရာချောတည်ဆုံးရတယ်လို့မျက်မြင်တွေ့သူတွေကပြောဆိုကြပါတယ်။အမေရိကန်ရာရှိတွေဘက်ကတော့တိုက်ခိုက်ခဲ့တယ်ဆိုတာကိုအတည်ပြုထားပါတယ်။အဆောက်အုံတွေကတချို့တည်ဆုံးထိခိုက်ဒဏ်ရာရတာတွေကတော့ IS အစွန်ရောက်တွေကဘုံထောင်ထားတဲ့ကုန်တင်ကားကြီးဖောက်ခွဲလိုက်တာကြောင့်လည်းဖြစ်နိုင်တယ်လို့အရက်သားတချို့ကဒီကနေ့တနင်္ဂနွေနေ့မှာပြောပါတယ်။မိုးဆူးမြို့မှာတကယ်တမ်းဘာတွေဖြစ်ခဲ့တယ်လဲဆိုတာကိုတော့ဒီအပိုင်းတွေအတင်အတီးပြုတ်ဖို့ခက်ခဲနေစေဖြစ်ပါတယ်။မိုးဆူးမြို့သိမ်းတိုက်ပွဲမှာအရက်သားတွေထိခိုက်ဒေဆုံးမှုများတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးနောက်မှာတော့အီရတ်အစိုးရကတိုက်ပွဲတွေယာယီရဆိုင်မယ်လို့ကြေညာခဲ့ပြီးနောက်တနေ့ဖြစ်တဲ့မနေ့စနေနေ့ကပဲအမေရိကန်အစိုးရတာဝန်ရှိသူတွေရဲ့ကြေညာချက်ထွက်ပေါ်လာပါတယ်။မိုးဆူးမြို့ရက်ကဂျီဒီတာရက်ကွက်ထဲမှာအမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရက်သားတရားကျော်တည်ဆုံးရတယ်ဆိုတဲ့ဆွတ်ဆဲချက်တွေနဲ့ပတ်သက်ပြီးအရက်သားထိခိုက်တည်ဆုံးမှုဆိုင်ရာယုံကြည်ရလောက်တဲ့စစ်တမ်းတရားရဖို့ဆောင်ရွက်နေတယ်လို့ IS ကိုချေမှုန်းနေတဲ့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ကကြေညာချက်မှာပြောဆိုထားပါတယ်။မိုးဆူးမြို့ရောက IS ကိုထိန်းချုပ်ထားရာဒေသတွေမှာအရက်သား9သိန်းကျော်ရှိနေတယ်လို့လည်းယူဆထားကြပါတယ်ရှင်
။ Syria ဆိုရရဲ့နယ်သူရဲ့မဟာမိတ်ရုရှားစစ်လေယာဉ်တွေက Syria နိုင်ငံတဝန်းကသဘုံတွေကိုပြစ်မှတ်ထားပြီးစနေနေ့မှာဘုံကျဲတိုက်ခိုက်ခဲ့တာကြောင့် Idlib မြို့ကသဘုံတွေထိန်းချုပ်ထားတဲ့အမျိုးသမီးကျင်းထောင်ကကျင်းသားတွေပါဝင်လူများပြားသိဆုံးခဲ့ပါတယ်။အဲဒီထောင်ကိုစနေနေ့ညကတိုက်ခိုက်ခဲ့တဲ့ပတ်သက်ပြီးတော့အသေးစိတ်အချက်လက်ကိုတော့မသိရသေးပါဘူး။ဒါပေမဲ့သိဆုံးသွားတဲ့သူတွေထဲမှာကျင်းသားတွေနဲ့ထောင်ပေါ်နန်း16ယောက်ပါဝင်တယ်လို့ဆီးရီးယားလူခွင့်ဆောင်ကြီးအဖွဲ့ကပြောပါတယ်လေကြောင်းကနေတိုက်ခိုက်တာကိုခံရပြီးတဲ့နောက်မှာအိမ်မှာရှိတဲ့ကျင်းသားတွေထောင်ထဲကနေထွက်ပြေးဖို့လုပ်ခဲ့တာမှာထောင်လုံးကျုံရေးတွေကပြစ်ခတ်ခဲ့တဲ့အတွက်ကျင်းသားတို့ချို့တိဆုံသွားခဲ့တယ်လို့လည်းပြောပါတယ်နောက်ပြင်နောက်ထပ်တရားဖြစ်စဉ်တစ်ခုမှာတော့ဆီးရီးယားဆိုရတက်ဒီဟာဒမတ်စကတ်မြို့အရှေ့ဘက်အချမ်းမှာရှိတဲ့သဘုံတွေထိန်းချုပ်ထားတဲ့နေရာတွေကိုပြစ်မှတ်ထားတိုက်ခိုက်နေပြီးတော့ဟမိုရီယာမြို့မှာတော့16ယောက်တိဆုံပြီး90ကြော်တန်းရသွားခဲ့တယ်လို့ဆီးရီးယားလူခွင့်ဆောင်ကြီးအဖွဲ့ကပြောပါတယ်။တဘုံဖွဲ့တွေကသမရအဆက်အစိုးရကိုဖျောက်ချနိုင်ဖို့ကြိုးပမ်းတဲ့အနေနဲ့ဒမတ်စကတ်မြို့တွေကိုလိုင်ကောင်းတွေတူပြီးအမှတ်မထင်တိုက်ခိုက်ခဲ့ပြီးတဲ့နောက်ရပိုင်းအတွင်းမှာဆီးရီးယားဆိုရဘက်ကထိုးစစ်တွေဆင်လာတာဖြစ်ပြီးတော့ဒါဟာအခုသတင်းပတ်တွေအတွင်းအကြီးအမားဆုံးထိုးစစ်တွေထဲကတစ်ခုဖြစ်ပါတယ်။တဘုံတွေဟာပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကတော့ဒမတ်စကတ်မြို့အပြင်ဘက်အစိုးရလေးတဲ့စခန်းနဲ့မိုင်အနည်းငယ်အကွာအထိကိုတတ်နိုင်ခဲ့ကြောင်းဒါပေမဲ့အစိုးရဘက်ကဒုံးကြီးတွေနဲ့အပြင်းထန်ပြန်တိုက်ခဲ့တဲ့အတွက်သဘုံတွေဟာစနေနေ့ကတော့သူတို့တက်သိမ်းထားတဲ့နေရာတချို့ကနေပြန်ပြီးတော့ဆုတ်ပေးခဲ့ရတယ်လို့ပြောပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအိုဟိုင်းယိုပြည်နယ်ဆင်ဆင်နတီကလူစီကားယာနိုင်ကလပ်တစ်ခုမှာဒီကနေ့တနင်္ဂနွေနေ့အစောပိုင်းပြစ်ခတ်မှုဖြစ်ခဲ့ပြီးအနည်းဆုံး15ဦးသေနတ်ထိမှန်ခဲ့တာမှာဒီထဲကတအုပ်သေးဆုံးတယ်လို့တာဝန်ရှိသူတွေကပြောပါတယ်ကာမီယိုနိုင်ကလပ်အတွင်ပြစ်ခတ်မှုမြင်ကွင်းကတိတ်ကိုတုံ့လှုပ်ခြောက်ခြားစရာကောင်းတယ်လို့လည်းရဲအရာရှိတအုပ်ကပြောပါတယ်တနသမားကစပြီးပြစ်ခတ်တဲ့အချိန်မှာနိုင်ကလအတွင်မှာလူရှာနဲ့ချီရှိနေတာလို့လည်းရဲကပြောပါတယ်။အသက်အန္တရာယ်ဆွင့်ရလောက်တဲ့အချိန်ဒဏ်ရာရထားတဲ့သူအတော်များများရှိတယ်လို့ဒေတာရင်းရုပ်တံဖြစ်တဲ့ WLWD ကပြောဆိုထားပါတယ်။ဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးဖမ်းဆီးထားသူရှိမရှိဆိုတာကိုတော့အာဏာပိုင်တို့ဘက်ကပြောဆိုတာမရှိသေးပါဘူး။ ပြစ်ခတ်သူကတဦးမကဖြစ်နိုင်တယ်လို့တော့အနာပိုင်တို့ကပြောပါတယ်။ဘာကြောင့်ပြစ်ခတ်မှုဖြစ်ခဲ့တယ်လဲဆိုတာကိုလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်။
ဘယ်လာရုစ်နိုင်ငံမျိုးတော်မင်းမှာတားမြစ်ထားတဲ့ဆန္ဒပြမှုကိုဆက်လုပ်ဖို့ကြိုးစားခဲ့ရတဲ့ဆန္ဒပြတဲ့သူတွေကိုအထီးရုံးနေနေရဲတွေကစတင်နေနေလိုက်ပါတယ်။အစိုးရကလူသမားတွေအပေါ်မှာအခွန်အသစ်တွေတိုးကောက်တာကိုကန့်ကွက်ဆန္ဒပြတဲ့ဒစိတ်ပိုင်းဖြစ်တဲ့လူ900လောက်ဟာမင်းမျိုးလေကောင်ကနေချီတက်ဆန္ဒပြဖို့ကြိုးစားခဲ့ကြတာဖြစ်ပါတယ်။စနေနေ့ကတော့ရဲတွေကထရက်ကားတွေနဲ့ရောက်လာပြီးတော့ဆန္ဒပြတဲ့သူတွေကိုနံပါတ်တုပ်တွေနဲ့ရိုက်နဲ့တားဆီးခဲ့တာပါ။လူရပေါင်းများစွာဖမ်းဆီးခံခဲ့ရပြီးတော့ဖမ်းခံရသူအတော်များများရဲကရိုက်တာခံရတာကြောင့်စေကူတမှုတွေလိုအပ်နေတယ်လို့လည်းလူခွင့်ကောင်းဆောင်ကပြောပါတယ်။ဒါပြင်မျက်မြင်သက်သေတွေရဲ့အဆိုအရတော့အရသားတွေလည်းအရိုက်ခံခဲ့ရပြီးတော့သတင်းတောက်10ယောက်ထပ်မနေဖမ်းဆီးခံခဲ့ရတယ်လို့လည်းရိုက်တာသတင်းတောက်ကပြောပါတယ်။စနေနေ့အစောပိုင်းတုန်းကတော့မင်းညူမှာရှိတဲ့အတိုက်ခံ Vesnian 96အဖွဲ့ရဲ့ဌာနချုပ်ကိုရဲကဝင်ရောက်စီးနင်းခဲ့ပြီးတော့တက်ကြွလှုပ်ရှားသူ60လောက်ကိုဖမ်းဆီးခဲ့ပြီးနောက်ပိုင်းမှာပြန်လုပ်ပေးခဲ့တယ်လို့အတိုက်ခံအဖွဲ့တောင်းရှိသူတွေကပြောပါတယ်။ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တရားဝင်ထုတ်ပြန်ပြောဆိုတာတော့မရှိသေးပါဘူး။လူဦးရေ 9.4 သန်းရှိတဲ့ဘယ်လာရုစ်နိုင်ငံဟာ2015ခုနှစ်ကလေးကစတင်ပြီးတော့စီးပွားရေးကျဆင်းမှုပြဿနာနဲ့ရင်ဆိုင်နေရတာပါ။အစိုးရကအခွန်တိုးကောက်တဲ့အပေါ်မှာလူတော်များများကစန့်ကျင်ခဲ့ကြပြီးတော့အစိုးရကနေအလုံးလက်မဲ့ပြဿနာရောကြအောင်မလုပ်ဆောင်နိုင်တဲ့အတွက်သူတို့ဟာအကြီးအကျယ်တိုက်ခိုက်နိုင်နေကြတယ်လို့လည်းပြောပါတယ်ခင်ဗျာ။
ရွေဝေးကအတန်ညနေပိုင်းမြန်မာဘာသာစီစဉ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုမြန်မာပိုင်းစီစဉ်ရဲ့တင်းင်းကနေညနေခင်းသတင်းတွေကိုကြီးညာနေပါတယ်ရှင်ဟောင်ကောင်ကျွန်းရဲ့ပထမဆုံးသောအမျိုးသမီးအုပ်ချုပ်ရေးမှုအဖြစ်ကာရီလမ်ကိုရွေးကောက်ပွဲကော်မတီကမဲခွဲရွေးချယ်လိုက်ပါတယ်။အခုအုပ်ချုပ်ရေးမှုရွေးကောက်ပွဲကတော့အစပိုင်းကတည်းကစီစဉ်ထားတဲ့ဒီမိုကရေစီနီးလမ်းမကျတဲ့ရွေးကောက်ပွဲအဖြစ်အများကရှုမြင်ကြပါတယ်။ကာရီလမ်ကဟောင်ကောင်အုပ်ချုပ်ရေးမှုအဖွဲ့ရဲ့အတွင်းဝင်ချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီးအခုရွေးကောက်ပွဲမှာလည်းတရုတ်အစိုးရကလိုလားတဲ့ပုံကိုဖြစ်ပါတယ်။စီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့လွှတ်တော်အမတ်တွေအပါအဝင်အဖွဲ့ဝင်1200ပါတဲ့ကော်မတီကဟောင်ကောင်အကြီးအကဲကိုရွေးချယ်လိုက်တာဖြစ်ပြီးတန်းနဲ့ချီတဲ့ဟောင်ကောင်ပြည်သူတွေကတော့ခေါင်းဆောင်ကိုမဲပေးရွေးချယ်ခင်မရပါဘူး။တရုတ်အစိုးရကအကြီးအကဲထောက်ခံစီယုံပေးခဲ့တဲ့အသက်59နှစ်အရွယ်ကာရီလမ်ထောက်ခံမဲ989မဲနဲ့အနိုင်ရခဲ့တာကအထူးဆန်းတော့မဟုတ်ပါဘူး။ဒီမိုကရေစီရဲ့လှုပ်ရှားသူတွေကတော့တရုတ်လိုလားဟန်ရှိတဲ့ကာရီလမ်အနိုင်ရမှုအပေါ်မှာစိုးရိမ်နေကြပါတယ်။ဟောင်ကောင်အရေးအပေါ်မှာတရုတ်ဘက်ကပိုပြီးဝင်ရောက်ဆွတ်ဖက်လာတဲ့အတွက်အရင်ဗြိတိရှ်ကိုလိုနီဟောင်းဖြစ်တဲ့ဟောင်ကောင်ရဲ့လွတ်လပ်ခွင့်ကိုအမှတ်ခံထားတဲ့တနိုင်ငံစနစ်နှမျိုးကျင့်သုံးနေမှုဆုံးရှုံးမဲ့အရေးကိုစိုးရိမ်ကြတာဖြစ်ပါတယ်။ဟောင်ကောင်ကျွန်းဟာစိတ်ဝမ်းကွဲမှုတွေကြောင့်အခက်တွေ့နေရပြီးစိတ်ပျက်စရာတွေများလာတယ်လို့ကယ်ရီလန်ကဒီကနေ့ပြောပါတယ်။စိတ်ဝမ်းကွဲမှုတွေပပျောက်သွားအောင်ဦးစားပေးဆောင်ရွက်မယ်လို့လည်းဟောင်ကောင်အုပ်ချုပ်ရေးမှူးသစ်ကပြောဆိုလိုက်ပါတယ်ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့ပိုင်းမှာစစ်သွေးတော်ရေးလို့တန်တရားရှိသူတွေကလည်းနဲ့တိုက်ကိုဝင်ရောက်တိုက်ခိုက်ရမှာရဲနှစ်ယောက်ပါဝင်6ယောက်တိဆုံးသွားခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကဒီနေ့ပြောကြားလိုက်ပါတယ်။ဆေဟတ်မြို့ကအစ္စလာမ်ဘာသာရေးကျောင်းတစ်ခုနားမှာရှိတဲ့လမ်းပေါ်မှာစနေနေ့ကပောက်ကွဲမှုတွေဖြစ်ပွားခဲ့တာကြောင့်25ယောက်ထက်မနည်းတိဆုံးသွားတယ်လို့လည်းရဲယာရှိဘာရှူဒက်ဘူနစ်ကပြောပါတယ်။လက်နက်ခဲယံအပြည့်စုံနဲ့အဆောင်တစ်ခုမှာပုံအောင်နေတဲ့အစ္စလာမ်အစွန်းရောက်တွေကိုချိန်မုံနိုင်ဖို့အတွက်ပြည်သူ့စစ်အဖွဲ့တွေကပြီးခဲ့တဲ့တောက်ကြနေကလေးကကျူးပန်းနေကြတာပါ။ဒီနေ့တနင်္ဂနွေနေ့နေ့လယ်ပိုင်းမှာကြီးမားတဲ့ပောက်ကွဲမှုကြီးတစ်ခုပါဝင်ပောက်ကွဲမှုတွေအတော်များများလည်းဖြစ်ပွားခဲ့ပါတယ်။ရဲတပ်ဖွဲ့ကတော့သတင်းတော်တွေပါဝင်အရသားတွေကိုအဲ့ဒီနေရာတဝိုက်ကိုမသွားဘူးတားမြစ်ထားပါတယ်။ပြီးခဲ့တဲ့တောက်ကြနေ့တုန်းကတော့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့မြို့တော်ဒါကာလီစိတ်နာကလူစီကားတဲ့လမ်းပေါ်မှာရှိတဲ့ရဲစခန်းတစ်ခုနားမှာလူတစ်ယောက်ကသူ့ဟာသူအသေးခံဘုံခွဲတိုက်ခိုက်ပြီးတဲ့နောက်အခုလိုစစ်သွေးကြွားလို့တန်မြတ်ရှိသူတွေနဲ့အပြန်အလှန်ပစ်ခတ်တာတွေဖြစ်လာခဲ့တာပါ။အဲ့ဒီတပ်ဖွဲ့ကတော့ဆိုဟတ်နဲ့ဒါကာမြို့ကတိုက်ခိုက်မှုတွေဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပြောကြလိုက်ကြောင်းအကြမ်းဖက်အဖွဲ့တွေရဲ့လှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့အွန်လိုင်းကနေစောင့်ကြည့်နေတဲ့SID ထောက်လိုင်းအဖွဲ့ကပြောပါရခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံတွင်ဒီလအစောပိုင်းကအမေရိကန်တို့ရဲ့အကြမ်းဖက်မှုတန်ပြန်တိုက်ဖျက်ရေးလေကြောင်းတိုက်ခိုက်မှုအတွင်းအယ်ခိုင်ဒါခေါင်းဆောင်တို့ကိုတုတ်တင်နှံခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကမနေ့စနေနေ့ကပြောပါတယ်တေဆုံးခဲ့တဲ့အယ်ခိုင်ဒါခေါင်းဆောင်ဟာကာရီရာစင်ဖြစ်တယ်လို့အတည်ပြုပြီးပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့တော်ကဟော့တယ်တစ်ခုနဲ့2009ခုနှစ်တုန်းကသီရိလင်ကာခရစ်ကက်အကစားအဖွဲ့လိုက်ပါလာတဲ့ခီးတယ်တင်ကားကိုတိုက်ခိုက်ခဲ့မှုတွေကိုစီစဉ်ကြိုးကင်ခဲ့သူဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ပါကစ္စတန်နိုင်ငံဘလူချစ်စတန်ကအယ်ခိုင်ဒါခေါင်းဆောင်ယာစင်ဟာ
ထရီအီတာလီဘန်အဖွဲ့နဲ့အဆက်အသွယ်ရှိသူဖြစ်ပြီးအယ်ကိုင်ဒါအကြမ်းဖက်တိုက်ခိုက်မှုအတော်များများကိုကြိုးကန်စီစဉ်ခဲ့သူဖြစ်တယ်လို့လည်းအမေရိကန်အရာရှိတွေကပြောပါတယ်ရှင်။ပါကစ္စတန်အနေနဲ့အာဖဂန်နယ်ဇက်တခြားချန်စီယိုခတ်မှုကိုစတင်လုံဆောင်နေပြီးတော့စစ်သွေးကြွတွေရဲ့နယ်ဇက်ဖက်ကြောတိုက်ခိုက်မှုတွေဖြစ်လေရှိတဲ့နေရာတွေကိုအဓိကထားဦးစားပေးလုံဆောင်ဆောင်မယ်လို့ပါကစ္စ ဆိုစားတာပါမိုမန်နဲ့သူနီကဘာကျော်ခရိုင်တွေမှာလုံလုံရေးအရစိုးရင်စရာစုံတွေဖြစ်သတ်မှတ်ပြီးတော့နေသက်စီယိုခတ်မှုကိုဦးစားပေးဆောင်ဆောင်မယ်လို့ဗိုလ်ချုပ်ကြီးပါစွာကပြောပါတယ်အာဖဂန်တာဝန်ရှိသူတွေနဲ့အတူနေသက်လုံလုံရေးစနစ်တရားထားဖို့ကြိုးပမ်းဆောင်ရနေတယ်လို့လည်းဗိုလ်ချုပ်ကြီးပါစွာကစကားကိုကိုးကားပြီးတော့စစ်တပ်ကြီးညာချက်တရားမှာဖော်ပြထားပါတယ်ပူပြီးကောင်းမွန်တဲ့စီမံခန့်ခွဲမှုလုံခြုံရေးနဲ့နယ်စပ်ဒေသညီညာရေးဟာနိုင်ငံစလုံးအတွက်အပြန်အလှန်အကျိုးစီးပွားဖြစ်တယ်လို့လည်းပါကစ္စတန်စစ်တပ်အကြီးအကဲကပြောပါတယ်နယ်စပ်လုံခြုံရေးတိုးမြှင့်ဖို့အတွက်ပုံမှန်လေကြောင်းထောင်လိုင်းရေးအပြင်အခြားထောင်လိုင်းရေးစုံစမ်းရေးနီးနာတွေကိုလည်းအသုံးပြုနေပြီဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ
သမရဒေါ်နယ်ထရန့်ကကျန်းမာရေးဆောင်ရှောက်မှုအစီအစဉ်ကိုအစားထိုးဖို့ကြိုးစားမှုမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်မှာတော့အခွန်အခောက်ဆိုင်ရာဥပဒေပြင်ဆင်ရေးဘက်ကိုဥလှည့်သွားပြီးဖြစ်ပါတယ်။သူတို့အနေနဲ့ကြီးမားတဲ့အခွန်လျှော့ချမှုတွေနဲ့အခွန်အခောက်ခံရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေကိုအပြည့်အထန်စတင်ဆောင်ရွက်တော့မှာဖြစ်တဲ့အကြောင်းအဲ့ဒီကိစ္စဟာသူနောက်ထပ်လှုပ်ဆောင်မယ့်အစီအစဉ်ဖြစ်တဲ့အကြောင်းအိုဘားမားကဲကိုကျမရေးပြုစုဆောင်ရှောက်မှုဥပဒေကိုအစားထိုးမဲ့အစီအစဉ် Republican Party ဘက်ကပြန်လည်ရုပ်သိမ်းပြီးတဲ့နောက်တောက်ကြနေမှာသမရထရန့်ကဒီလိုပြောကြားလိုက်တာဖြစ်ပါတယ
်တင်းမတင်ကနောက်ဆုံးသိရထားတဲ့သတင်းတွေကိုမာတင်ကြီးထိုင်တဲ့ကိုရန်နိုင်တို့ကကြေညာပေးခဲ့တာဖြစ်ပါတယ် VOR နဲ့တင်းတွေကနေနဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်အခုဆက်လက်ပြီးတော့တင်းဆောင်ပါတွေကိုဆက်တိုက်တင်ဆက်သွားမှာပါအခုပထမဆုံးတော့ကြားဖြတ်ရေးကောက်ပွဲသတင်းကိုအရင်ဆုံးတင်ဆက်ပေးချင်ပါတယ်လာမယ့်ရှိသတင်းပတ်ဧပြီလ၁ရက်နေ့မှာကျင်းပမယ့်2019ကြားဖြတ်ရွေးကောက်ပွဲအတွက်ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာမဲအပြတ်အသတ်နိုင်ပြီးတော့အစိုးရဖွင့်နိုင်ခဲ့တဲ့ NLD ပါတီကြီးနဲ့အတိုက်ခံပါတီဖြစ်တဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီတို့အကြိတ်နယ်မွေးဆွေးနွေးကြပြီးဖြစ်ပါတယ်။ဒါပေမဲ့လို့2012ကြားဖြတ်ရွေးကောက်ပွဲလောက်တော့လူထုစိတ်ဝင်စားမှုနည်းတယ်လို့သုံးသပ်တယ်လို့တိုင်းနာနယ်မြေတွေကလက်လက်နေတဲ့နေရာတွေအတွက်တော့တိုင်းနာပါတီတွေဘက်ကနိုင်ခြေရှိရဲ့လို့ရှင်းပြကြပါတယ်။မဆုမုံကတင်ပြထားပါရဲ့ရှင်
။ဟုတ်ကဲ့ပါလာမယ့်2019ခုနှစ်ဧပြီလ1ရက်စနေနေ့မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေဦးစီးပြီးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥပဒေနဲ့အညီလွှတ်တော်ကိုယ်စားလှယ်နေရာလစ်လပ်ခဲ့တဲ့မဲဆန္ဒနယ်တွေအတွက်ကြားဖြတ်ရွေးကောက်ပွဲတွေကျင်းပမှာဖြစ်ပါတယ်။လုံခြုံရေးအကြောင်းပြချက်အပါအဝင်အကြောင်းမျိုးမျိုးကြောင့်လစ်လပ်သွားတဲ့ပြည်သူလွှတ်တော်အမျိုးသားလွှတ်တော်နဲ့တိုင်းဒေသကြီးပြည်နယ်လွှတ်တော်အသီးသီးကလွှတ်တော်ကိုယ်စားလှယ်တွေအတွက်ကြားဖြတ်ရွေးကောက်ပွဲတွေကျင်းပတာဖြစ်ပါတယ်။သတင်းတစ်ပတ်ပဲကြာတော့တဲ့အချိန်မှာတော့အနိုင်ရပါတီ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ဘက်ကနာယကကြီးဦးတင်ဦးနဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်တို့ကိုယ်တိုင်မဲဆွဲစည်းရုံးနေတယ်လို့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဘက်ကလည်းဗဟိုလုံးမှုဆောင်တွေကိုယ်တိုင်အကြိတ်နဲ့မဲဆွဲစည်းရုံးနေကြပါတယ်။တိုင်းဒေသကြီးနဲ့ပြည်နယ်တွေမှာ NLD နိုင်ခြေရှိနိုင်ပေမဲ့လို့စည်ရေးပြိပခတွေဖြစ်လို့လုံခြုံရေးစိုးရိမ်ရတဲ့ရှမ်းပြည်နယ်မိုင်းရှုနဲ့ကျေးတီမြို့နယ်လိုနေရာတွေမှာတော့တိုင်းရင်းသားပါတီတွေဘက်ကအနိုင်ရနိုင်ခြေများတယ်လို့ရှမ်းပြည်နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းတဦးဖြစ်တဲ့ဦးရဲထွန်းကသုံးသပ်ပါတယ်။
တဲ့နိုင်ငံရေးအခြေအနေကတော့နည်းနည်းမတူဘူးပေါ့အခုဒီတစ်ခေါက်ဓာတ်ပတ်ရွေးကောက်ပွဲကကြတော့နေရာလည်းတိတ်မမြားဘူး19နေရာလောက်ပဲရှိတယ်ကျွန်တော်ခံမှန်းချက်ကတော့ NLD ပဲအဲ့ဒီဗမာလူမျိုးအများစုနေတဲ့ဒေသတွေမှာပို့ပြီးတော့အားသာချက်ရှိပါတယ်သူပဲနိုင်လိမ့်မယ်လို့ထင်တယ်သို့တော်လည်းတိုင်းရင်းသားဒေသတွေမှာမွန်ဥပါချောင်းစုံလိုနေရာမျိုးနောက်ရှမ်းပြည်လိုနေရာမျိုးတွေမှာတော့တိုင်းရင်းသားနိုင်ငံရေးပါတီတွေကပို့ပြီးတော့အခြေအနေကောင်းတယ်လို့အဲ့လိုတွက်ချလို့ရပါဂျာကောင်းပါတီပေါ့နော်ဂျာကောင်း SNLကိုသူတို့ပို့ပြီးတော့စိတ်ဝင်စားတယ်ကျွန်တော်တို့ဒီကြားပြူပါတီ SNDP တောင်မှအဲ့ဒီဘက်မှာစီးပွားရေးလုပ်တဲ့အခါသိပြီးတော့လာတက်ကြတာသိမတွေ့ဘူးပေါ့နော်
ညီမရေးလေးလာအကဲခတ်နေတဲ့ဒေါက်တာရမျိုးသိန်းကလည်းပြည်내တိုင်းလိုက်လစ်လက်နေမြေတွေမှာပါတီအသီးသီးကဝင်ရောက်ရှင်ပြိုင်ကြမယ်လွှတ်တော်ကိုယ်စားလှယ်တွေရဲ့အနိုင်ရနိုင်ခြေတွေနဲ့ပတ်သက်လို့လည်းအခုလိုသုံးသပ်ပါတယ
်လက်ရှိအခြေအနေမှာပါတီချင်းတစ်ခုအနေနဲ့အရှိန်နေပေါ့လေမဲဆွယ်စည်းရုံးမှုတွေလုပ်နေတယ်ဆိုပေမဲ့လို့အချိန်နဲ့ရှိမဲ့ဟိုမဲဆန္ဒနယ်ကတော့ကျွန်တော်တို့ရှမ်းပြည်နယ်တဲမှာရှိတဲ့မဲဆန္ဒနယ်တွေမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ဂျားကောင်းပါတီချားမှာရှင်ပြိုင်မှုအချိန်နဲ့ဖြစ်လိမ့်မယ်လို့ယူဆရပါတယ်နောက်တစ်နေရာပေါ့လေရှင်ပြိုင်မှုအားကောင်းနိုင်တာကတော့ကျွန်တော်တို့ရခိုင်ပြည်နယ်အမ်းမဲဆန္ဒနယ်ပဲဖြစ်ပါတယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်အများဆုံးအနိုင်ရထားတဲ့ရခိုင်မျိုးသားပါတီရဲ့နောက်ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ချား
ตรงบาดีบ่เลยเช่นเนี่ยเช่นแบบยามไม่เมื่อสันนันเนี่ยคู่ลูกตรงด้านไหนมาเนี่ยน้องเสวยวันนี้อ่ะน้องก้องเนี่ยเมื่อสันนันเนี่ยคู่อะไรวะฉันนั่นรู้มุ่งไปเนี่ยช่องส่งเมื่อสันนันเนี่ยมาเนี่ยแล้วเช่นเนี่ยมาฉันนั่นรู้ช่องส่งมาชีเดฉันนั่นรู้ด้านเนี่ยปัจจุบันรู้จักมาโอ้เสวยวันนี้มาเนี่ยเมื่อสันนันเนี่ยเล็บเช็ดเอาตัวยาวเลยแต่ยังนั้นยังยี่ปัดดีเนี่ยมีอะไรมุ่งไปสิ่งพวกเจ้าจะเช่นเนี่ยเช่น ye tong a shum yamare.
Jaja yuka gwene patello, bidulu ye sewen zamu, yibuya, yome swing, no, who, natong, sanit donga, jaja yuka gwen lao, sewen zamu, mashida, do, tejare, hurunga, natong sanit yuka gwe, jaja yuka gwe suraga, natong the same, enedi, mapawen be, jimba get bidon, natong sanit jaro, pawen gwen yare akama, along, shindane gwen shide, prama uzo yuka gwe pito. ဒီလူလူတို့ကအများကြီးစိတ်ဝင်စားတယ်ဟိုဝိုင်းပြီးတော့လဲဒီမက်ထဲလိုက်တော့အနေဒီကဒီလာရှိုးတနေရာလို့အကုန်နိုင်ရပေါ့နော်အခုဒီတစ်ခေါက်ကြက်ကြက်ရွေးကောက်ပွဲကကြတော့ဟိုနေရာလဲတိတ်မမြအောင်စကိုးနေရာလောက်ပဲရှိတယ်တကယ်လို့အဲ့ဒီဟာမှာအခုလက်ရှိအနေရပါဒီအနေဒီကနေရာအနေစုပဲနိုင်နေပဲထားအောင်
ဒီလိုတော့နိုင်ငံရေးမှာအကြောင်းလဲသိရှိမှာမဟုတ်ဘူးဟိုရွေးကောက်ပွဲပေါ်မှာစိတ်ဝင်စားမှုကနည်းနေအောင်ပါပေါ့နော်အခုလက်ရှိမှာတော့ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေအနေနဲ့လာမယ့်သတင်းပတ်အတွက်ရွေးကောက်ပွဲကျင်းပမယ့်နေရာတွေမှာတွားရောက်တာဝန်ယူဆောင်ရွက်ကြဖို့ပြင်ဆင်နေကြတဲ့အကြောင်းလောက်ကန်ရွေးကောက်ပွဲကော်မရှင်အတွင်းမှဥကြောင့်မြို့သက်ကပြောပြပါဗျာကျွန်တော်တို့ကဒီလာကွ
ဒီကနေ့တစ်ထောင်ဆောင်ကအထွေထွေရွေးကောက်ပွဲကျင်းပခဲ့တဲ့အချိန်တုန်းကတော့တတိုင်းမျိုးလုံးတိုင်းတာနဲ့NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဘက်ကစာနာမဲ့အပြတ်အသတ်နဲ့အနိုင်ရခဲ့ပြီးအစိုးရတည့်ရဲ့ဖွဲ့စည်းနိုင်ခဲ့တယ်လို့ပြည်ထောင်စုလွှတ်တော်မျိုးသားလွှတ်တော်နဲ့ပြည်သူလွှတ်တော်တွေမှလွှတ်တော်ကိုယ်စားလှယ်နေရာအတော်များများနေရာယူနိုင်ခဲ့ပါတယ်
ဗီအိုအေမြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းအစီအစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ဗီအိုအေကမြစ်တာတီလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းချင်းရူစားချက်တွေရင်ဖွင့်လာတဲ့ရေးတင်ကြတဲ့ဆိုတော့ကျမတို့ဗီအိုအေက စံကရန်ကုန်စတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bemis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမြင်တော်မှာလာပြီးတော့ရေးသားနိုင်ကြပါတယ်။သတင်းရှင်တွေစီကပြောစရာရှိရာတွေကိုနားထောင်ဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။ VOA မြန်မာပိုင်းအစီအစဉ်ကိုလည်းစာရေးသားကြဖို့ထမံဖိတ်ခေါ်ပြစီရှင်။အခုတော့နိုင်ငံတကာသတင်းဆောင်ပါးတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်။နျူကလ িয়ার လက်နက်ပိတ်ပင်ရေးအတွက်ဥပဒေအရလိုက်နာရမယ့်စာချုပ်တစ်ခုကိုတဲ့င်းလာနေကြရင်ကုလသမဂ္ဂမှာစတင်ရွေးဆွေးနွေးကြမှာဖြစ်ပါတယ်။ဒါဟာနျူကလ িয়ার လက်နက်ရဲ့အခန်းကဏ္ဍဘလောက်အရေးပါလဲဆိုတာကိုအမေရိကန်မှာစတင်ကြည့်သုံးမဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။ VOA အင်ဖြူရာသတင်းထောက် Steve Harmon ပေးပို့တဲ့သတင်းလာကိုဦးကျော်စန်းဒါအတင်ပြပေးပါမှာရှင်
။သမရဝမဟာသူ့ကိုဆက်ခံလက်မဲ့သူကသူ့ရဲ့မူဝါဒအများစုကိုပြောင်းပြန်ပြစ်လိုက်မယ်ဆိုတာကြိုသိခဲ့ပါတယ်။အဲ့ဒီထက်မှာတစ်ခုကတော့ Obama ရဲ့နျူကလ িয়ার ကင်းမဲ့တဲ့ကမ္ဘာကြီးဖြစ်မြောက်ရေးအထောက်အမှုပဲဖြစ်ပါတယ်။အခုခါအမေရိကန်ပြည်ထောင်စုဟာနျူကလ িয়ার မူဝါဒကို2010ကစပြီးပထမဆုံးအကြိမ်အဖြစ်ပြန်လည်စစ်ဆေးကြရင်နျူကလ িয়ার ဆန္ဒမှုရဆိုင်ထားတာကိုအဆုံးသတ်ဖို့ဆင်နေပါပြီ။မီခဲလာဒေါ့ရှ်ဟာ Heritage Foundation ကမူဝါဒသုံးသပ်သူဖြစ်ပါတယ
်။ We have not conducted an experiment in over 20 years.
ဒီမှာရနေနဲ့ဆန္ဒမှုမလုပ်ခဲ့တာနှစ်ပေါင်း30ကျော်ခဲ့ပါပြီ။နျူကလ িয়ার ထိပ်ဖူးတွေမှာအပြောင်းအလဲတချို့လုပ်ခဲ့ပါတယ်။ဒီအပြောင်းအလဲတွေဟာစစ်မြေပြင်မှာဘလောက်အလုပ်ဖြစ်မဲဆိုတာကျမတို့အပြည့်အဝမသိကြပါဘူး
။နျူကလ িয়ার လက်နက်အခြေအနေသုံးသပ်ရာမှာပါဝင်မဲ့မျိုးသားလူမျိုးရေးကောင်စီတရားစီရင်တွေကတော့အမေရိကန်ရဲ့နျူကလ িয়ার လက်နက်အများအပြားကိုပြန်လည်စစ်ဆေးပြီးလက်နက်သစ်တွေတွန်းလှုပ်လာနိုင်ဖွယ်အလားအလာရှိတယ်လို့ဆိုကြပါတယ်။ဒီလုပ်ရက်တွေအလုံးကိုရုရှားကအဓိကစံကိနေပါတယ်။ တကယ်တော့ရုရှားဟာအမေရိကန်ဓာတ်တောင်ပူများတဲ့နျူကလ িয়ার လက်နက်တွေစုဆောင်ထားပြီးရှိနေတယ်လို့ယူဆရပါတယ်။ဆာဂျီရူဂါဖာရုရှားနိုင်ငံရဲ့အကြံပေးကောင်စီဝင်တူဖြစ်ပါတယ်
။ Apparently today there is no nuclear policy for the new administration.
ဒီနေ့တိတော့အစိုးရတဲ့မှာနျူကလ িয়ার မူဝါဒရဲလို့ရှိဟန်မတူပါဘူး။စောပါသေးတယ်။ဒါပေမဲ့ပြဿနာက Republican Party မှာလက်နက်ကန့်တိုက်ရေးသမားတွေမရှိတော့တာပဲဖြစ်ပါတယ်
။ရုရှားဘက်ကအမေရိကန်အစိုးရနဲ့နျူကလ িয়ার ကိစ္စဆွေးနွေးမှုအစ်တရကျင်းပဖို့စစ်မှန်တဲ့ဆက်ဆံရေးပုံစံတွေဖွင့်လှစ်ဖို့လိုလားတယ်လို့လည်းပြောဆိုနေကြတာပါ။ဗစ်တာမီဇင်ဟာမော်စကိုနိုင်ငံတကာဆက်ဆံရေးသိပ္ပံကပညာရှင်တူဖြစ်ပါတယ်။
The Russian side it would if United States is forthcoming and
အမေရိကန်ပြည်ထောင်စုဘက်ကစိတ်ဝင်စားစရာအစီအစဉ်တစ်ခုတင်ပြလာရင်ရုရှားဘက်ကငြင်းဆန်ဖို့တိတ်ခက်ခဲပါလိမ့်မယ်။ဘလို့မှငြင်းပယ်မှာမဟုတ်ပါဘူး
။ဒါပေမဲ့အမေရိကန်နိုင်ငံရဲ့အတိုင်းအတာတော့လက်ရှိနျူကလ িয়ার စာချုပ်တွေကိုလိုက်နာဖို့ပြက်ကွက်နေတဲ့ရုရှားအပေါ်မှာအယုံကြည်သိမ့်မရှိကြပါဘူး။မီခီလာဒေါစကာအခုလို့ဆိုပါရယ
် So what usually happens, you know, as you well know is the United States over complies with agreements.
ညတော့အဖြစ်ဖြစ်နေတာကသဘောတူညီချက်တွေကိုအမေရိကန်ကအထူးတလဲလိုက်နာနေပေမဲ့သဘောတူညီမှုမပြတ်စေခြင်းတဲ့အတွက်ရုရှားကိုလူသားလွန့်တာအောင်ခွင့်ပြုထားရတာပါ
။လက်နက်ထိကျုပ်ရေးလူသားသူတွေကတော့နျူကလ িয়ার လက်နက်ပြန်လည်ဆုံးသတ်မှုကနေလည်းမမပြန့်နှံ့ရေးအတွက်အတက်စရာအခြေအနေဆက်လက်ရှိနေစေလိမ့်မယ်လို့မျှော်လင့်နေကြတာပါ။ Daryl Kimber ဟာလက်နက်ဖြတ်သန်းရေးအစင်းရဲ့အမှုဆောင်ဒါရိုက်တာတူဖြစ်ပါတယ
်။ Think over time President Trump and his team at the Pentagon are going to recognize that we do need to continue to have
သမ္မတ Trump နဲ့သူ့ရဲ့စစ်ဖက်ဆိုင်ရာအရာရှိတွေဟာရုရှားနဲ့ရှင်းလင်းတဲ့လက်နက်ကန့်သတ်မှုတွေဆက်ထားဖို့လိုတယ်ဆိုတာတဖြည်းဖြည်းသဘောပေါက်လာလိမ့်မယ်လို့ထင်ပါတယ်။လက်နက်ပြိုင်ပွဲတည်းရမလို့ခြင်းတော့ပါဘူး။လက်နက်ရှော့ချရေးနဲ့နျူကလ িয়ার မပြန့်ပွားရေးကိုထိခိုက်စေမဲ့လက်နက်တွေစမ်းသပ်မှုတွေလည်းမလိုလားပါဘူး
။အမေရိကန်ပြည်ထောင်စုရဲ့နျူကလ িয়ার အခြေအနေပြန်လည်ဆုံးသတ်ရေးဟာ12လကနေ18လအထိကြာမြင့်ပါလိမ့်မယ်။ဒါဟာအုပ်ချုပ်ရေးဘက်နဲ့စစ်ဘက်အကြအခြေတင်ညှိနှိုင်းဖို့လုံလောက်တဲ့အချိန်လေးဖြစ်ပါလိမ့်ခင်ဗျာ
။ဦးကျော်စံသာတင်ဆက်သွားတာပါ။အခုတော့ကျမရဲ့သတင်းဆောင်ပါဘက်ကိုအလှည့်ပေးချင်ပါတယ်။ဒီတစ်ပတ်အတွက်ကတွင်းကင်ဆာအကြောင်းကိုတော့တင်ပြထားပါတယ်။မြန်မာနိုင်ငံအပါအဝင်အရှိတောင်အာရှဒေသမှာကတွင်းကင်ဆာဖြစ်ပွားမှုနှုံမြင့်တဲ့ဒေသတွေဖြစ်နေတာကြောင့်ဆေးလိမ့်နဲ့ကွန်ဆာသုံးမှုတွေကိုလျှော့ချရင်းကတွင်းကင်ဆာရောဂါကိုကြိုတင်ကာကွယ်သင့်တဲ့အကြောင်းကိုတော့ဒေါက်တာတန်ဒီခါမှာရှင်ဒေါက်တာတန်ဆော်ကတင်ပြထားပါတယ်ရှင်
ကရင်ကင်ဆာယောဂါဟာအလွယ်တကူစစ်ဆေးဖော်ထုတ်လို့ရတဲ့ယောဂါတစ်ခုဖြစ်ပါတယ်။ဆေးပညာနားမလည်တဲ့တာမန်လူတယောက်စစ်ဆေးကြည့်ရှုမိခဲ့မဲ့ဆိုရင်တော့ကရင်ကင်ဆာယောဂါရဲ့အကျိုးအဆင့်ပြောင်းလဲမှုတွေကိုသတိထားမိလေရှိခဲ့ပါတယ်။ဆလိတ်တောက်သုံးတာတွေ၊ကွန်းဆတာတွေလိုမျိုးကရင်ကင်ဆာယောဂါဖြစ်စေနိုင်တဲ့အကြောင်းအရာတွေကိုရပ်တန့်နိုင်ခဲ့မဲ့ဆိုရင်ကရင်ကင်ဆာယောဂါဟာအကျိုးအဆင့်မှာတက်တာပျောက်ကင်းသွားနိုင်တယ်လို့ WHO မှတ်တမ်းတွေမှာဖော်ပြထားပါတယ်။အရှိတောင်အရှဒေသဟာဂရင်းကင်ဆာယောဂါဖြစ်ပေါင်းမှုမြင်မာတဲ့ဒေသတစ်ခုဖြစ်တာကြောင့်မြန်မာနိုင်ငံရဲ့ဂရင်းကင်ဆာယောဂါတွေ့ရှိမှုနဲ့ပတ်သက်ပြီးမေးမြန်းကြည့်တဲ့အခါတောဘက်ဆိုင်ရာစီတက်ကတို့မှအငြိစားပမောက္ခတကူဖြစ်သူဒေါက်တာဆူဆွေဝင်းကအခုလိုပြောပါတယ်
။ TikTok ဖြစ်နေကြတာပေါ့နော်။ဒါပေမဲ့အဆင့်အနေနဲ့ပြောပြောအဆင့်နံပါတ်6လောက်မှရှိတဲ့ကြောင်တော့အဖြစ်နည်းလို့ပြောလို့မရဘူးပေါ့နော်။ဒါပေမဲ့အများဆုံးလို့လည်းပြောလို့မရဘူး။ဖြစ်တော့ဖြစ်နေကြတာပေါ့နော်။ကင်ဆာထဲမှာကင်ဆာယောဂါဖြစ်ပေါင်းမှုတွေမှာတော့အဆင့်6လောက်မှရှိနေတာပေါ့နော်။
ဂရင်းကင်ဆာယောဂါဟာအကြောင်းအရာမျိုးမျိုးကြောင့်ဖြစ်ပေါ်ခံစားရနိုင်တယ်ဆိုပေမဲ့ယောဂါဖြစ်ပေါ်ခံစားရတဲ့သူတွေရဲ့90%ခန့်ဟာဆေးရွက်ကြည့်အသုံးပြုမှုတွေနဲ့ဆက်ဆက်နေပါတယ်။ဆလိတ်တောက်တာတွေ၊ကွန်းဆတာတွေကိုရှောင်ကျဉ်နိုင်ခဲ့မယ်ဆိုရင်ဂရင်းကင်ဆာယောဂါဖြစ်ဖို့အခွင့်အရေးနည်းတော့မှာဖြစ်ပါလေ။
ဂရင်းကင်ဆာယောဂါဖြစ်ရခြင်းအကြောင်းရင်းမှာတော့90%ခန့်လောက်ကတော့ဒီဆေးရွက်ကြည့်ပေါ့နော်။ကွန်းဆေးလိတ်တောက်တာတို့အဲအကြောင်းဖြစ်တာတော့အများဆုံးပဲ။ကွန်းဆတဲ့ဆေးလိတ်တောက်တဲ့အကြောင်းဖြစ်တာတော့အများဆုံးပဲ။နော်ဒါကလည်းကစားဖြစ်ချတ်90%ခန့်တော့တခြားဆရာကလည်းတော့ခုနပြောလို့ပေါ့တခြားဒီ virus ဖြစ်တာမျိုးရှိတယ်နကုတ်ကအားကြောင့်ဖြစ်တာမျိုးတွေလည်းရှိတာပေါ့နော်ဆက်အများဆုံးကတော့အဲကွန်ဆစ်လိတ်ပေါ့နော်အဲဒါကြောင့်ဖြစ်တာများတာပေါ့နော
်ဂရင်းကင်ဆာယောဂါကိုစောစောစီသိရှိအောင်ဖော်ထုတ်ဖို့လွယ်ကူပေမဲ့ယောဂါအဆင့်မြင့်ခဲ့မယ်ဆိုရင်တော့ပျောက်ကင်းအောင်ကုသဖို့ခက်ခဲတဲ့ယောဂါတစ်ခုဖြစ်ပါတယ်ယောဂမဖြစ်ခင်မှာကြိုတင်ကာဝယ်နိုင်မှုနဲ့စုစောစီဖော်ထုတ်သိရှိနိုင်မှုအတွက်ပညာပေးလုပ်ငန်းတွေကိုတိုးမြင့်လှုပ်ဆောင်နေရတာဖြစ်တယ်လို့ပြောပါတယ်
။ Green Cancer ကဖြစ်လာရင်များနေပြီ။ကွန်ဆာလိုလည်းမှရမ်းများနေတယ်။များနေတဲ့အခါကျသူတို့ရဲ့စက်ထဲမှာကင်ဆာရောဂါမဖြစ်ခင်လေးမှာဆင်မတို့တွေ့နိုင်မယ်ဆိုရင်တော့ကင်ဆာရောဂါဖြစ်မသွားနိုင်ဘူးပေါ့။ဆိုကင်ဆာရောဂါဖြစ်ပြီဆိုရင်ကုသရတဲ့ပိုင်းမှာလည်းအရန်ကိုပဲဈေးကြည့်ပါတယ်။ပြီးတော့မှကုသပြီးတော့မှလည်း90%ခန့်တော့အသက်ရှင်ဖို့ဆိုတာလေ။ငါးနှစ်အသက်ရှင်ဖို့က90%ခန့်တော့မှရှိပါဘူး။ဆိုတော့အဲကြောင့်မို့ဆင်မတို့တကယ်ရွယ်ချက်ကဘာလဲဆိုကင်ဆာရောဂါမဖြစ်ခင် ma chou tin ka kwe nei ne nai pu de ko di pyaung le green pyaung le mu le di blu tui ya de le so ra o sa si si ye tabor ba a re ma green ma sa bi a chou pyaung le mu le di phit la bi so yin no sia ma khu ta pe lo ya de kha kha ma shi ba au no sia ma ro ko ha ne ko ko wa da na le ba de ko se na le ba cha ma lo ba ma ro kha kha ma shi u twa de nyam ma le a sin pi ye a ko lo wa le wan pan bo cha ye ku ni cha ye so ma kha kha ma shi ba au da mai a ro green kin sa yo ka twi bi so yin no sia ma ro a ni sat de di khwe sait ku da bo lo a lo shin ni sat se yo mu po pe de ပရမဂလိုအဲ့ဒီကူညီလေးပေးတာပေါ့နော်ဆိုဆင်မနဲ့ကင်ဆာရောဂါကိုကုသတာမဟုတ်ဘူးကင်ဆာရောဂါမဖြစ်ခင်မှာဟိုတွေးဖို့အတွက်ဟိုအရေးကြီးတာပေါ့စောစီးဆိုတွေးနိုင်ဖို့ပါပဲကာကွယ်နိုင်ဖို့အတွက်ပေါ့နော
်ကွန်ဆာတဲ့သူတွေဆလိတောက်သုံးတဲ့သူတွေအနေနဲ့ဆေးရကြီးဆောက်သုံးမှုတွေကိုရှော့ချနိုင်ခဲ့မယ်ဆိုရင် green cancer ယောဂအပြင်ဆက်ဆက်နေတဲ့ယောဂတွေဖြစ်ပေါ်မှုကိုရော့ကျစေမှာဖြစ်ပါလေ
ဆင်မနဲ့လည်းရော green cancer မဖြစ်စေချင်ဘူးပေါ့နော်မဖြစ်စေချင်ကြမလို့တော့ခုနပြောသူကွန်ဆာတာတို့ဆေးလေးတောက်တာတို့တော့short စီချင်ပါတယ်မစားစီချင်ဘူးအတက်နိုင်ရင်တော့ကျမတို့ short လာစကားကိုပြောချင်ပါအောင်လုံးဝကိုမစားစီချင်ပါအောင်အဲ့ဒါတကယ်တမ်းယောဂလည်းခုကိုယ်လည်းယောဂယူရတဲ့အတူတူပဲနောက်ပအောင်ချင်ပါလည်းညစ်ပတ်ပါတယ်နောက်တစ်ခုကလည်းခွပြောသူပေါ့လေဟိုဒီ green cancer တကယ်မှဖြစ်ပြီဆိုရင်ခံစားရတဲ့လူတွေပုံမှန်အမှန်ကိုဟိုတနာစရာကောင်းပါတယ်နော်ကိုကိုရင်လည်းမကောင်းဖီသားစုတက်ကလည်းမကောင်းဘောနော်ဆိုတော့အဲ့ကြောင့်မလို့ဆရာမနေနေတော့ပြောချင်တာကတော့ဒီကွန်ဆာတာဆေးလေးတောက်တာအောင်တော့ဟို short လာတဲ့စာရင်တော့ဖြတ်စီချင်ပါတယ်မစားစီချင်ပါအောင်နော်ဆိုတော့အဲ့ဒါလေးတစ်ခုပါပဲဟုတ်
မြန်မာနိုင်ငံပအဝင်ရှစ်တောင်အာရှဒေသတွေဟာရင်းကင်ဆာယောဂဖြစ်ပွားမှုလို့မြင်မာတဲ့ဒေသတွေဖြစ်တာကြောင့်ဆလိတ်နဲ့ကွန်ဆာသုံးမှုတွေကိုလျှော့ချပြီးရင်းကင်ဆာယောဂကိုကြိုတင်ကာဝယ်ထားတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်သွား
ဒေါက်တာတန်စော်တင်ဆက်တဲ့ကျန်းမာရေးသတင်းဆောင်ပါကိုနားဆင်ခဲ့ရဖြစ်ပါတယ် VOA ရဲ့သတင်းကုတင်နဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်နောက်နောက်နိုင်ကြမှာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်မှာတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမြန်မာပြည်မပေးစာများဦးစီတော်အောင်မြင့်ရဲ့မြန်မာအရေးသုံးသပ်ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်ခုတော့ဂျနေသေးရဲ့အချိန်မှာသတင်းချင်းချုပ်ကိုမှတင်ပြထားတဲ့သလက်ကြေညာပေးပါအောင်ရှင်
အီရန်နိုင်ငံမိုးဆူးမြို့ကိုအစ္စလာမ်ရဲ့အစွန်ရောက် IS သွေးကြတွေလက်ကပြန်လည်သိမ်းပိုက်ရေးတိုက်ပွဲအတွင်းအမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့ရဲ့လေထောင်တိုက်ခိုက်မှုကြောင့်အရက်သားတရာကျော်သေဆုံးရတယ်လို့မျက်မြင်တွေ့သူတွေကပြောဆိုကြပါတယ်။အမေရိကန်အရာရှိတွေဘက်ကတော့တိုက်ခိုက်ခဲ့တယ်ဆိုတာကိုအတည်ပြုထားပါတယ်။အဆအုံတွေကတချို့သေဆုံးထိခိုက်ဒဏ်ရာရတာတွေကတော့ IS အစွန်ရောက်တွေကဘုံထောင်ထားတဲ့ကုန်တင်ကားကြီးဖောက်ခွဲလိုက်တာကြောင့်လည်းဖြစ်နိုင်တယ်လို့အရက်သားတချို့ကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုထားပါတယ်။ဆီးရီးယားဆွေရနဲ့သူ့ရဲ့မဟာမိတ်ရုရှားဆစ်လီယင်တီကဆီးရီးယားနိုင်ငံတဝန်းကတဘုံတွေကိုပြစ်မှတ်ထားပြီးမနစ်စနေနေ့ကဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အီတလီမြို့ကတဘုံတွေထိန်းချုပ်ထားတဲ့အမျိုးသမီးအချင်းထောင်ကအချင်းသားတွေအပါအဝင်လူအများအပြားသေဆုံးခဲ့ပါတယ်။အဲ့ဒီထောင်ကိုစနေနေ့ညကတိုက်ခိုက်ခဲ့တာနဲ့ပတ်သက်ပြီးအသေးစိတ်အချက်အလက်ကိုတော့မသိရသေးပါဘူး။ဒါပေမဲ့သေဆုံးသွားသူတွေထဲမှာအချင်းသားတွေနဲ့ထောင်ဝင်နှန်းပေါင်း16ရောက်ပါဝင်တယ်လို့ဆီးရီးယားလူအခွင့်ရေးစောင့်ကြည့်ရဲ့အဖွဲ့ကပြောပါတယ်။လေချောင်းကနေတိုက်ခိုက်တာကိုခံခဲ့ရပြီးတဲ့နောက်အဲ့ဒီမှာရှိနေတဲ့အချင်းသားတွေထောင်ထဲကနေထွက်ပြေးဖို့လုပ်တာမှာထောင်လုံးကျွေးတွေကပြစ်ခတ်ခဲ့တဲ့အတွက်အချင်းသားတချို့သေဆုံးသွားခဲ့တယ်လို့လည်းပြောဆိုကြပါတယ်။အမေရိကန်ပြည်ထောင်စုအိုဟိုင်းယိုးပြည်နယ်ဆင်ဆင်နတီကလူစီကာယာနိုင်ကလပ်တစ်ခုမှာဒီကနေ့မနက်ပိုင်းပြစ်ခတ်မှုဖြစ်ခဲ့တာကြောင့်အနည်းဆုံး15ဦးသေနတ်ထိမှန်ပြီးဒီထဲကတဦးသေဆုံးတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကမ်မီယိုနိုင်ကလအတွင်ပြစ်ခတ်မှုမြင်ကွင်းကတစ်ကိုတုံးလှုပ်ချောက်ချားစရာကောင်းတယ်လို့လည်းရဲရာရှိတဦးကပြောပါတယ်။ဟောင်ကောင်ရဲ့ပထမဆုံးသောအမျိုးသမီးအုပ်ချုပ်ရေးမှုအဖြစ်ကာရီလမ်ကိုရွေးကောက်ပွဲကော်မရှင်ကမဲခွဲရွေးချယ်လိုက်ပါပြီ။အခုအုပ်ချုပ်ရေးမှုရွေးကောက်ပွဲကတော့အစောပိုင်းကတည်းကစီစဉ်ထားတဲ့ဒီမိုကရေစီနည်းလမ်းမကျတဲ့ရွေးကောက်ပွဲအဖြစ်အများစုကရှုမြင်ထားကြပါတယ်။ကာရီလန်ကဟောင်ကောင်အုပ်ချုပ်ရေးအဖွဲ့ရဲ့အတွင်းဝင်ချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်
။သတင်းချင်းချုပ်ကိုမတင်ကြီးထားရကြေညာပေးခဲ့တာဖြစ်ပါတယ်။ဒီကနေ့ညအစီအစဉ်ထုတ်လုပ်ရေးမှုကတော့မဆွန်မွန်ဖြစ်ပြီးတော့စက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Tweed ဖြစ်ပါတယ်။ကျမနောင်လပိုင်ပါ။ VO American အတန်ရဲ့နောက်နှစ်နာရီကြာမှထုတ်လွှင့်မဲ့သတင်းခွင်တွေညပတ်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်9နာရီမှာထုတ်လွှင့်မှာဖြစ်ပြီးတော့လိုင်းဒိုမီတာ24 25နဲ့31တို့ကနေပြီးတော့ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ VO ကိုအားပေးနားဆင်တော့တဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်။တော်ရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်းကြပါစေရှင်
This program has come to you from the Voice of America, Washington.